အီဘိုလာကာကွယ်ဆေးသစ်တစ်မျိုးပထမဆုံးဆန့်သတ်မှုခံယူခဲ့ကြသူကျန်းမာကျန်းခိုင်တဲ့စေတနာဝန်ထမ်း2ဦး20စလုံးမှာဘေးရွက်ဆိုးကျိုးကြီးကြီးမားမားမဖြစ်ခဲ့ဘဲတုံ့ပြန်တဲ့ကိုကန်စွာတစ်မျိုးကိုလည်းထုတ်လုပ်တာတွေ့ရတယ်လို့သုတေသနမှုတွေကပြောဆိုလိုက်ပါတယ်စက်တင်ဘာလ2ရက်နေ့ကစလို့စမ်းသပ်မှုခံယူနေတဲ့စေတနာဝန်ထမ်းအားလုံးကိုနောက်ထပ်သတင်းပတ်48ပတ်ထပ်မံစမ်းသပ်မှာဖြစ်တယ်လို့မနေ့ဗုဒ္ဓဟူးနေ့က New England Journal of Medicine ကဖော်ပြပါတယ်ဗီတိန်ဆေးဝါးကုမ္ပဏီ GlaxoSmithKline ကထုတ်လုပ်တဲ့ကာကွယ်ဆေးဟာဘေးကင်းစိတ်ချရမှုရှိမရှိဆုံးဖြတ်နိုင်ဖို့အတွက်အခုစမ်းသပ်မှုကိုလှုပ်ဆောင်နေတာဖြစ်ပါတယ်အနောက်အာဖရိကမှာဖြစ်ပွားနေတဲ့ Ebola ပြန့်နှံ့ကူးစက်မှုကြောင့်မလို့လူပေါင်း 16,000 ကူးစက်ခံရတဲ့အထက်မှာ 9,800 ကျော်တို့သေဆုံးခဲ့ရတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကပြောဆိုခဲ့ပြီးနောက်တနေ့ဒီကနေ့မှာအီဘိုလာကာကွယ်ဆေးသစ်တိုးတက်မှုရှိတယ်ဆိုတဲ့သတင်းထွက်ပေါ်လာတာဖြစ်ပါတယ်။ GlaxoSmithKline ဆေးကုမ္ပဏီရဲ့အကြီးအကဲတဦးဖြစ်တဲ့ဒေါက်တာမွန်ရှက်ရှာလူကတော့ပထမဆုံးဆန့်သတ်မှုရလက်ကောင်ထွက်တဲ့အပေါ်မှာအားတက်ရပြီမယ်လေအခုထွက်ပေါ်လာတဲ့အချက်အလက်တွေကညံစန်းဆက်ရတဲ့ရုပ်ပုံတစ်ခုရဲ့ပထမဆုံးအပိုင်းအစတစ်ခုသာဖြစ်တယ်ဆိုတာကိုမှတ်သားထားဖို့အရေးကြီးတယ်လို့ပြောဆိုခဲ့ပါတယ်